မြန်မာစစ်တပ်နဲ့အေအေရခိုင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာ73စီဈေးနှုန်းတွေမြင့်တက်နေသလိုတချို့နေရာတွေမှာပြက်လက်နေတယ်လို့ရခိုင်ဒေသခံတွေကပြောပါတယ်စစ်တွေမြို့မှာလည်းစီတင်ကားတွေမရောက်တာကြောင့်73စီတွေပြက်လက်နေတာသတင်းတပတ်နီးပါးရှိနေပြီလို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်အတွင်းကအခြေအနေသတင်းပေးပို့ချက်ကိုစံကျော်ပြောပြပေးပါမယ်ရှင်
တိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာစစ်တပ်ဘက်ကလမ်းပန်းဆက်သွယ်ရေးနဲ့ကုန်ပစ္စည်းတရုပ်ခွင်တွေကိုပိတ်ပင်ကန့်သတ်ထားတာကြောင့်မြို့နယ်တချို့မှာ73စီတွေအပါအဝင်စားတောက်ကုန်တွေကုန်စင်းနှုံမြင့်တက်နေတယ်လို့နေရာတချို့မှာပြက်လက်နေတယ်လို့ဒေသခံတွေကပြောဆိုပါတယ်စစ်တွေမြို့ပေါ်မှာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့လောက်ကစပြီး73စီတွေရှာပါလာပြီးလူသုံးများတဲ့92နဲ့95စီတွေဆိုရင်လုံးဝရှာမရတော့ဘူးလို့စစ်တွေဒေသခံကိုအောင်နိုင်ကပြောပါတယ
်ဟုတ်ကဲ့ပါခင်ဗျာအခုလောလောဆယ်မှာတော့ကျွန်တော်တို့ဒီလူဒါအသုံးပြုနေကြတယ်လို့ဒီ92 outing fee ပေါ့နော်ဒါဒီလုံးဝကိုဟိုရှားလို့မရတဲ့အစီအစဉ်တရက်လို့ပြောလို့ရမယ်ပေါ့အဲ့တော့ကျွန်တော်တို့ဆိုရင်လည်းဒီမနက်ကလေးကနေပြီးတော့စီဆိုင်ကြီးတွေပေါ့တွားပြီးတော့စီဖြစ်မယ်ဆိုပြီးတွားတာစီဆိုင်တွေကအကုန်လုံးပိုက်ထားတော့ပြန်လှည့်လာကြရတယ်ပေါ့နော
်လက်ရှိစစ်တွေမှာဆိုရင်73စီဆိုင်တွေအားလုံးမှာစီတွေပြက်လက်နေတယ်လို့လမ်းမေးဆိုင်တွေမှာ92တလီတာကိုကျက်3000ကျော်ပေးပြီးရှာထည့်နေရတယ်လို့လည်းစစ်တွေမြို့မှာအလုတ်လုတ်ကင်နေတဲ့ကိုနောင်ခိုင်အောင်ကပြောပါတယ
်ဆိုတော့အခုဒီတပတ်အတွင်းမှာဘုနော်ဒီတပတ်အတွင်းဆိုပုံမှန်ဟို73စီရဲ့အများကြီးရှားပါလာရဲ့စိုက်ကစီထည့်မယ်ဆိုလို့ရှိရင်လည်းအရင်တော့ဆိုလို့ရှိရင်တော့မှတန်းစီမှထည့်နေပါအဆင်ပြေသေးရပေါ့အခုကျတော့ဆိုင်တွေသွားလိုက်လို့ရှိရင်ဟိုဆိုင်ဝါမှာဆိုင်ဘောကတ်ထားပြီးစီကုံနေရဲဆိုတဲ့ဟာအဲ့လိုမျိုးဆိုတော့ကျွန်တော်အပြင်မှာသွားထည့်လို့ရှိရင်လည်းအပြင်မှာက3000ကျော်လောက်ပတ်စံ3000ကျော်လောက်ပေးရပေါ့တလီတာကိုအဲ့လိုမျိုးတွေအဲ့လိုမျိုးထိတဲ့ဒါတော့မှကိုထိချင်တဲ့နေရာမှာသွားထိလို့မရဘူးအဲ့လိုမျိုးပေါ့အဲ့လိုမျိုးအခက်အခဲရှိနေတယ်ဟု
တ်ကဲ့ရခိုင်ပြည်နယ်တွင်းကပြည်သူတွေတော်တော်များများဟာလုပ်ငန်းခွင်နဲ့တခြားနေစဉ်သွားလာမှုတွေအတွက်မော်တော်ဆိုင်ကယ်ကိုအဓိကထားအသုံးပြုရပါတယ်အခုလို73စီတွေပြက်လက်ပြီးကုန်စင်းနှုံမြင့်တက်နေရာကြောင့်ဒေသခံတွေအခက်ကြုံနေရတယ်လို့လည်းစစ်တွေဒေသခံတူဖြစ်တဲ့ကိုအောင်နိုင်ကပြောပါတယ
်အခက်အခဲကတော့ဒီအများကြီးဖြစ်သွားတာပေါ့နော်အဓိကဆိုရင်ဒီကျွန်တော်တို့ဆိုရင်ဒီအလောက်သွားတယ်ဆိုရင်နေနဲ့လောက်ရတဲ့နေရာကဝေးတော့ဟိုစီကမရှိဘူးဆိုရင်တော့မောက်လို့တော့ဆိုင်ကနေတော့အဆင်မပြေလို့ဘူးလေအဲ့တော့စီကခြားလို့မရဘူးဆိုရင်ဒီဘေးတွေတော့တုံးပြီးတော့ခုစစ်တပ်မှာအတုံးပြုတ်နေကြတဲ့ဟာနဲ့လိုက်မယ်ဆိုရင်လေကုန်ကြက်သက်ကပိုကြီးသွားတာပေါ့နော်အရင်က2500ခုလောက်နေရက်3ရက်လောက်မောက်လို့ရပါမယ်အခုက2500ကတရက်စာလောက်ကုန်ကြမှုရဖြစ်နေတယ်ဆိုတော့တော်တော်လေးအခက်အခဲဖြစ်ရတယ်ပေါ့နော်
ရခိုင်ပြည်နယ်စစ်တွေမျိုးကိုတင်သွင်းတဲ့73စီကားတွေဟာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တဲ့စစ်တွေရန်ကုန်အဝေးပြေးကားလမ်းမှာပုံနှကျုံးမျိုးအနီးမှာဒီကနေ့အထိပိတ်မိနေပါတယ်။ဒါကြောင့်73စီတွေပြက်လက်နေတာလို့လည်းစီအယောင်းဆိုင်တာဝန်ရှိသူတွေကပြောဆိုကြပါတယ်ခင်ဗျာ။